မနေ့ညကအီရန်နိုင်ငံဘက်ဒတ်မြို့တော်ကခရီးယန်ဖျားကြောင်တစ်ချောင်းကိုစစ်သွေးကြွဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့အီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့ပစ်ခတ်ကြရင်အနည်းဆုံးလူ52ဦးသေဆုံးခဲ့ပါတယ်။အဲဒီထဲမှာဖျားဝတ်ပြုနေသူ30ထက်မနည်းလည်းပါသွားခဲ့ပါတယ်။တရားရတဲ့သူကတော့80လောက်ရှိတယ်လို့ဆိုပါတယ်။သေဆုံးသွားသူတွေကဘယ်နှယောက်ဟာဖြစ်ရင်စစ်သွေးကြွတွေလက်ချက်ကြောင့်သေဆုံးခဲ့ရတယ်။ဘယ်နှယောက်ဟာဖြစ်ရင်တော့အီရတ်လုံခြုံရေးတပ်တွေကယ်ဆယ်ဖို့သွားရင်စစ်သွေးကြွတွေနဲ့ထိတ်တိုက်တွေ့ရကနေသေဆုံးခဲ့ရတယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဒီတိုက်ခိုက်မှုဟာIraq အခြေဆိုင် Islam State of Iraq လို့ခေါ်တဲ့ဒီ Al-Qaeda နဲ့ဆက်နွယ်နေတဲ့အဖွဲ့ရဲ့လက်ချက်ဆိုပြီးတော့သူတို့ကတာဝန်ခံပြောဆိုခဲ့ပါတယ်ရှင်။